င်္ဂလာပါရှင်။ VOA American တိုင်းရဲ့2020ခုနှစ် January 10ရက်တက္ကသိုလ်ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ line meter 19 19နဲ့ 25 တို့ကနေဖန်ယူနားဆင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အော်လင်းပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ယူရန်မှာလူပေါင်း186ယောက်သေဆုံးသွားတဲ့ယူကရိန်းခီးစဉ်တွေလေယာမစ်ဆိုင်းတုံးနဲ့ပြစ်ခံရတာမဟုတ်တဲ့ကြောင်းအီရန်ရဲ့ပက်လီရောင်းထဏကြီးကပြောဆိုလိုက်ပါတယ်။တရုတ်သမ္မတရှီချင်းပြင်ရဲ့ရှေ့သတင်းဘက်နောက်မှာမြန်မာနိုင်ငံကိုတွားရောက်မဲ့ကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုကြေညာလိုက်ပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှွန်နဲ့အတူကြေညာပေးသွားမှာပါ
။အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းပါလေးတဲ့မှာ82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားမှာပြည်တွင်းစစ်ရဲစဲရေးအတွက်တောင်ဆန်းစုကြည်ကအခုလိုတိုက်တွန်းသွားပါတယ်
။နောက်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့လိုအောင်နိုင်ရေးမနှောပွဲကြီးကျမတို့တခုကျင်းပနိုင်တဲ့အခြေအနေကိုရောက်အောင်လို့အလုံးစူးစမ်းကြပါတယ်။စစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်
ဒီသတင်းနဲ့အတူတစ်ဆက်တည်းမှာပဲကချင်ပြည်နယ်ဘက်မှာတော့တပ်မတော်စစ်ကြောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့ဆိုပြီးပြန်လည်ပြစ်ခတ်ရမှာကလေးငယ်တို့အပါအဝင်ရက်သားတွေထိခိုက်ဒဏ်ရာရခဲ့တဲ့အကြောင်းဒေသခံတွေကပြောကြပါဗျ။ဥက္ကဏီလှုပ်ကြံခံရမှုမှာတရခန့်ဘက်ကရောတရလူဘက်ကပါတင်ထားတဲ့အယူခံ၅မျိုးစလုံးဒီကနေ့တရားလွှတ်တော်ရုံးချုပ်ကပယ်ချလိုက်တယ်ဆိုတာကိုလည်းနားဆင်ကြရမှာပါ။ဒီလိုသတင်းပါတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်တို့ကပြောပြပေးကြပါမ
ယ်ရှင်။ယူနိုက်တက်ဒူဟီရမျိုးလေးဝင်ကနေပြန်တက်ပြီးမကြခင်မှာပဲပြစ်ကြခဲ့ရတာလူပေါင်း186ယောက်တည်ဆုံးခဲ့ရတဲ့ယူကရိန်းခီးတဲ့လေဟာမစ်ဆိုင်းတုံးနဲ့ပြစ်ခံရတာမဟုတ်တဲ့ကြောင်းအီရန်ရဲ့ပက်လီရောင်းထဏကြီးကပြောဆိုလိုက်ပါတယ်။မစ်ဆိုင်းတုံးနဲ့ပြစ်ချခံရတာမဟုတ်ဘူးဆိုတာသိကြတဲ့အကြောင်းအလီအက်ဖ်တယ်ဆိုတာကဒီနေ့တင်းစာရှင်းလင်းပွဲအတွင်းမှာညင်းဆန်သွားတာပါ။အီရန်ထိတ်ထန့်တမှုတယောက်ကိုအမေရိကန်ကလေကြောင်းကနေတုတ်တင်ခဲ့တဲ့အပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကအမေရိကန်တပ်တွေခြေစိုက်ထားတဲ့အီရန်နိုင်ငံကလေတက်စကန်ကူကိုပက်ထိန်တပ်မစ်ဆိုင်းတုံးတွေနဲ့တိုက်ခတ်ခဲ့တဲ့နေ့မှာပဲလေရင်ပြစ်ချခဲ့တာဖြစ်ပါတယ်။ယူကရိန်းလေရင်ကိုထိမှန်ခဲ့တယ်လို့ဆိုတဲ့ဗီဒီယိုမှတ်တမ်းအတူတစ်ခုကိုလည်းနယူးယောက်တိုင်းစ်တင်းစာကမနေ့ကပဲဖော်ပြခဲ့တာပါ။မစ်ဆိုင်းတုံးလို့ယူဆရတဲ့အရာဝတ္ထုတစ်ခုကလေရင်ကိုထိမှန်ခဲ့ရတာကမီးလောင်သွားတဲ့လေရင်ဟာနောက်ကျောင်းပြန်လည်ဖို့ကြိုးစားရင်းပြစ်ချခဲ့တာလို့လည်းသတင်းကဖော်ပြပါတယ်။အီရန်ကတော့လေရင်ပြစ်ချမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကမြူတာတေယူဖူဆောင်ရေးလူညွေးဆိုင်ရာပုတ်ဖွဲ့ NTSB ကိုလည်းဖိတ်ကြားထားပါတယ်။ဒီနိုင်ငံကဖိတ်ကြားချက်ကိုတရားဝင်လက်ခံရရှိခဲ့ပြီးနောက်ကိုဇယ်ရီစေလွတ်ဖို့စီစဉ်ထားကြောင်းလည်းမနေ့ကပဲ NTSB ကကြေညာချက်ထုတ်ပြန်ထားတာပါ။လေရင်ထုတ်လုပ်တဲ့ဘိုးအင်းကုမ္ပဏီကိုလည်းအီရန်တာဝန်ရှိသူတွေကဖိတ်ခေါ်ထားပါတယ်။ဒါပေမဲ့လည်းအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေကြီးထွားနေပြီးအမေရိကန်ကပိတ်ဆို့တံတားမှုတွေချမှတ်ထားတဲ့အတွက်အမေရိကန်စုံစမ်းစစ်ဆေးသူတွေအနေနဲ့ဘလောက်တိုက်တာထိပါဝင်ခွင့်ရမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။စုံစမ်းစစ်ဆေးမှုမှာတော့ပြစ်ချတဲ့လေချောင်းလမ်းရဲ့နိုင်ငံရင်းဖြစ်တဲ့ယူကရိန်းကလည်းပူးပေါင်းပါဝင်နေပါတယ်
။အီရတ်နိုင်ငံဘက်ဒက်ကမျိုးကအမေရိကန်တပ်ရုံးကိုဖောက်ခွဲဖို့အီရန်အစိုးရအီရန်စစ်ဦးစီးချုပ်ကာဆမ်ဆိုလေမာနီစူးစင်းနေတဲ့အတွက်သူ့ကိုတုတ်တင်ဖို့အမိန်ပေးခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။အန်ဒီရဲ့ကြားရောက်တော့မှာမို့ကာဆမ်ဆူလန်မာနီကိုလေကြောင်းကနေတိုက်ခိုက်တုတ်တင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်နဲ့သူ့ရဲ့အကြံပေးတွေပြောနေပေမဲ့ဘလို့အန်ဒီရဲ့လဲဆိုတာကိုတိတိကျကျမပြောတဲ့အပေါ်ဒီမိုကရက်အမတ်တွေအဖြစ်ရီပက်ဘလစ်ကန်အမတ်တချို့ကလည်းဝေဖန်နေကြတာပါဂျာတာဘရင်းနီကတော့ဘက်ဒက်ကအမေရိကန်တန်ယုံကိုဖောက်ခွဲဖို့လုပ်နေတာကြောင့်အပြင်တခြားသိတာတဲ့အကြောင်းတွေကြောင့်တုတ်တင်ခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကအင်ဗျူတော်မှာပြောကြားခဲ့ပါတယ်ဆူလီမာနီဟာအီရတ်နဲ့လေဗနွန်နိုင်ငံတွေမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ကွန်ထရိုက်တာတယောက်သေဆုံးခဲ့တာဟာလေသူ့လက်ချက်ကြောင့်ဖြစ်တယ်လို့ထရမ့်အစိုးရတာဝန်ရှိသူတွေအရင်ကပြောနေတာပါအခုတော့အမေရိကန်တန်ယုံကိုဖောက်ခွဲဖို့လုပ်နေတာကြောင့်ဆူလေမာနီကိုလေကြောင်းကနေတိုက်ခိုက်တပ်ဖြတ်ခဲ့တာလို့သမ္မတကပြောပါတယ်တချိန်တည်းမှာပဲပုတ်ထုနေတော့ကအီရတ်မှာရှိတဲ့စစ်အခြေစိုက်စခန်းနှစ်ခုအပေါ်အီရန်ကပယ်ထိန်တုံးတွေနဲ့ပြစ်ခတ်တိုက်ခိုက်တာဟာအမေရိကန်တပ်တွေကိုတပ်ဖြတ်ဖို့ရည်ရွယ်ချက်နဲ့လုပ်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ခိုက်မှုဟာစီဦးစီးအရာရှိချုပ်ဆူလေမာနီကိုတပ်ဖြတ်ခဲ့တဲ့အပေါ်လက်တုံပြန်တိုက်ခိုက်တာလို့အီရန်ဘက်ကတော့ပြောကြားထားပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ယူရန်နိုင်ငံပေါ်နောက်ထပ်စီးရီးယားရည်ယူမယ်ဆိုရင်ကွန်ဂရက်စ်တွေရဲ့အတည်ပြုချက်ရယူရမယ်ဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်အောက်လွှတ်တော်မှာအတည်ပြုလိုက်ပါတယ်။အနေနဲ့ကမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားရေးအားလုံးနှီးပါနဲ့အတူရီပက်ဘလစ်ကန်တချို့ကလည်းထောက်ခံမဲပြေးခဲ့ရပြီးထောက်ခံမဲ224မဲကန့်ကွက်မဲ194မဲနဲ့အတည်ပြုလိုက်ကြပါ။ UN ထိပ်တန်းစစ်ဘုချုပ်ကာဆင်ဆူလမနီကိုပြီးခဲ့တဲ့သတင်းပတ်တည်းသမ္မတထရမ့်နဲ့တုတ်တင်ခဲ့တဲ့ပေါ်တုံ့ပြန်တဲ့အနေနဲ့အောက်လွှတ်တော်မှာမဲခွဲရလည်းဖြစ်ပါတယ်။ 议员顾子都特别讲什么，都等于江彦波，所有新人接班嘛咯，都没过顾子因为如果别干的久了吧，不会没接片的家吧。因比如表哥呀，我跟吉里个咯，都送点钱，来嘛比这边没需要，都偏表苏北吧耶，议员耶。议员呢，两个破事里耶，江派六月底个 ，American 特破里耶，喊打南州呢 ，American 人跟大瑞呢，九十块里破，青椒木有，高个比我九万里嘞，他们那也六百块木，北边呢，送片接地的皮椒嘞，表示为了吧，我们来南么皮，来南下面送片接牛毛皮么嘞，一季月送片接的苦皮呢，六多欧塔，南西布鲁西个嘞，没么快个嘛呗，表示他话嘞。American 呢，在欧元里三点五以下，价格比美送贴接贴皮的强嘞，表示为了吧？他们传过，马干偷看一路，如果不敢购买的球鞋了，送贴贴啊，这边没比，这边为了安全他嘞，他们也老板们安那过来，跟他们买某对脚，为了表示给家话嘞。
伊拉克个马西尼的 American 战队有得一顺利变胜部队 ，American 啊，但他们突破四六八路，伊拉克亚裔问题就。Adel Abdel Magdi ga taung so lai ba de Iraq nang ngan ne ga ni nang ngan ja tat twe yut tin ye song phyat chet ko Iraq lut daw ma ti pyu ke bi de naw di song phyat chet atai account the phom mae season lou nai mu atwe tan taman lwe se lut ye ko win ji chou Magdi ga American nang ngan ja yi win ji Mike Pompeo yo ko cha da bre ni nya ga phone set twe pyo ke de lo Iraq win ji chou yong ga pyo ba de IS set twe jwa ri pyan le u mo la ma ko ta si ka kwe ni de Iraq tat phwe ri ko akun ji pe bo atwe Iraq nang ngan ne ma American tat phwe we 9200 law phyan cha tha ba de ဂျီဟတ်စစ်ပွဲဆင်နွှဲနေသူတွေကိုနှိမ်နင်းတဲ့နေရာမှာကူညီဖို့အီရတ်အစိုးရကအမေရိကန်ဥဆောင်တဲ့နိုင်ငံတကာပူးပေါင်းတပ်ဖွဲ့တွေကို2014ခုနှစ်တုန်းကဖိတ်ခေါ်ခဲ့တာပါအစိုးရအချင်းချင်းသဘောတူပြီးအဲ့ဒီလိုနိုင်ငံသားတပ်တွေဖြန့်ချထားတဲ့ကိစ္စအပေါ်အီရတ်လွှတ်တော်မှာဘယ်တော့မှအတည်ပြုချက်မယူခဲ့ပါဘူးဒါပေမဲ့တနင်္ဂနွေနေ့တုန်းကတော့အီရတ်လွှတ်တော်ကနေနိုင်ငံသားတပ်တွေအားလုံးပြန်ရုပ်သိမ်းရေးကိုမဲခွဲအတည်ပြုခဲ့တာဖြစ်ပါတယ်အဲ့ဒီနောက်အမေရိကန်တပ်တွေအီရတ်နိုင်ငံကထွက်ဖို့ပြင်ဆင်နေကြောင်းအီရတ်မှာရှိတဲ့အမေရိကန်တပ်မှုကြီးတွေကတခြားနိုင်ငံတပ်မှုကြီးတွေကိုစာရေးသားပေးပို့ခဲ့ပါတယ်ဒီစာဟာမှားယွင်းပို့ခဲ့တာဖြစ်တယ်လို့ပန်တဂွန်စစ်ဌာနချုပ်ကနောက်ပိုင်းမှာပြောပေမဲ့ဘာသာပြန်စာသားနဲ့လက်မှတ်ထိုးထားတဲ့စာကိုသူယုံကလည်းလက်ခံရရှိတယ်လို့ဝန်ကြီးချုပ်အက်ဘလမာဒီကပြောပြီးတော့ရှင်းလင်းဖို့တောင်းဆိုခဲ့ပါတယ်နိုင်ငံသားတပ်တွေရုတ်သိမ်းဖို့အီရတ်လွှတ်တော်ရဲ့အတည်ပြုချက်အပေါ်ဥပဒေအကြောင်းအရခိုင်လုံတဲ့ရှင်းပြချက်ပေးဖို့အမေရိကန်ဥဆောင်တဲ့ပူးပေါင်းတပ်တွေဘက်ကလည်းတောင်းဆိုထားကြပါတယ
် VOE American တန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညလိုက်ဒိုမီတာ25 kHz 11965လို့ကနေပြီးထုတ်လည်ပြနေပါတယ်ခင်ဗျာ
View American တန်မြန်မာပိုင်းစီစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တိုးတုံနဲ့ရှီချင်းပြည်ရဲ့ရှီသတင်းပတ်နောက်ပိုင်းမြန်မာနိုင်ငံကိုလက်ရောက်မဲ့အကြောင်းတိုးနိုင်ငံချိုင်ဝင်ကြီးဌာနကဒီနေ့ပဲအတည်ပြုလိုက်ပါတယ်တမဝင်းမြင့်ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှီသတင်းပတ်တောက်ချန်နေစနေနေ့မှာမြန်မာနိုင်ငံကိုလက်ရောက်မဲ့အကြောင်းတိုးနိုင်ငံချိုင်ဝင်ကြီးဌာနပြောခွင့်ရသူဟွာချင်ယွန်းကိုကူကားပြီးမြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံ Facebook ဆာမျက်နှာမှာဖော်ပြခဲ့တာပါဒါဆိုရင်2020နှစ်တင်မှာတရုတ်သမ္မတရဲ့ပထမဆုံးနိုင်ငံတော်ခီးစဉ်ဖြစ်သလိုမြန်မာနိုင်ငံကို19နှစ်အတွင်းပထမဆုံးတရုတ်သမ္မတတဦးရဲ့ခီးစဉ်လည်းဖြစ်ပါတယ်ဒီအစိုးရရဲ့အားပေါ် Global Times သတင်းစာကတော့2020ပြည်နှစ်ဟာတရုတ်နဲ့မြန်မာတန်တမာဆက်ဆံရေးထူထောင်တဲ့အနှစ်90ပြည့်ဖြစ်တဲ့အတွက်တရုတ်နိုင်ငံကအခက်အခဲတွေစီးပွားရေးလုပ်ငန်းရှင်တွေကအခုခီးစဉ်ဟာအရေးပါလိမ့်မယ်လို့မျှော်လင့်နေတဲ့အကြောင်းဖော်ပြထားပါတယ်တရုတ်နိုင်ငံကကောင်းတဲ့ပေါ်ပေါ်ကျူပန်းနေတဲ့ကမ္ဘာလမ်းစီမံကိန်းနဲ့ဆက်ဆက်နေတဲ့မြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေနဲ့တန်တမာဆက်ဆံရေးမှာပူးပေါင်းဆောင်ရွက်မှုတွေအားကောင်းလာနိုင်တယ်လို့လည်းခန့်မှန်းနေကြတာပါခီးစဉ်တွင်တန်နိုင်ငံကြားဖွံ့ဖြိုးရေးဆိုင်ရာနားလည်မှုစာချုပ်လာတွေကိုလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့အကြောင်းလဲမြန်မာနိုင်ငံစီးပွားရေးနဲ့ကုသရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောဆိုထားကြပါတယ်
အင်ဒိုနီးရှားနိုင်ငံဂျကာတာမြို့တော်ကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အရေးကိစ္စအပါအဝင်နိုင်ငံတကာရေးရာတွေကိုဆွေးနွေးခဲ့ကြပါတယ်။နိုင်ငံသားရေးဝန်ကြီးနှစ်ယောက်ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကသတင်းတောက်တွေကိုအခုလိုပြောကြားခဲ့တာပါ
။ဂ Kita juga membahas situasi di kawasan dan internasional, antara lain situasi di Timur Tengah, Laut Cina Selatan, Rakhine State dan situasi di Korea Utara.
Data rene နိုင်ငံကကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။အခြေအနေပိုင်းဒေသမှာဖြစ်နေတဲ့အခြေအနေ၊တောင်တရုတ်ပင်လယ်ကိစ္စ၊ရခိုင်ပြည်နယ်ကိစ္စနဲ့မြောက်ကိုရီးယားနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးဖြစ်ပါတယ်။အခြေအနေပိုင်းမှာအခြေအနေတွေပိုဆိုးမလာအောင်တက်ဆိုင်သူအားလုံးထိနေနေလောက်ကြဖို့အင်ဒိုနီးရှားရောဂျပန်ကပါမျှော်လင့်ပါတယ်လို့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီး Retno Marsudi ကပြောကြားသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်တည်ငြိမ်ရင်းနဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကူညီပံ့ပိုးပေးနေကြတဲ့နိုင်ငံတွေထဲမှာဂျပန်နဲ့အင်ဒိုနီးရှားနိုင်ငံလည်းပါဝင်နေတာပါ။တောင်တရုတ်ပင်လယ်ကတရုတ်နဲ့အင်ဒိုနီးရှားကြားရေနံနိမိတ်ငင်းပွားနေတဲ့နေရာနာကကျွန်းတွေမှာဂျပန်ကငါးလုပ်ငန်းနဲ့စွမ်းအင်လုပ်ငန်းတွေထပ်ပြီးတော့ရင်းနှီးမြှုပ်နှံမှုအတွက်ဂျပန်နိုင်ငံသားရေးဝန်ကြီးခီးစဉ်အတွင်းမှာအင်ဒိုနီးရှားကတိုက်တွန်းခဲ့ပါတယ်။ဝန်ကြီးတိုရှိမစ်ဆူမိုတီဂီနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ဒီကနေ့အစောပိုင်းကတွေ့ဆုံစဉ်အတွင်းမှာနာတူနာကျွန်းစုတွေမှာဂျပန်ရင်းနှီးမြှုပ်နှံမှုသမ္မတဝီဒိုဒိုကဖိတ်ခေါ်ခဲ့ပါတယ်။နာတူနာကျွန်းကြီးပေါ်မှာငါးစေးတည်ဆောက်ဖို့ဂျပန်ကအင်ဒိုနီးရှားကိုဒေါ်လာ9တန်းကျော်ပေးခဲ့တဲ့နှစ်ကကူညီခဲ့ပါတယ်။ပထမဆုံးပူးပေါင်းဆောင်ရွက်မှုအဖြစ်နဲ့ငါးလုပ်ငန်းဆိုင်ရာစင်တာနဲ့ငါးစေးတည်ဆောက်နေပြီးစွမ်းအင်ဆိုင်ရာရင်းနှီးမြှုပ်နှံမှုအပါအဝင်ဒုတိယဆုံးပူးပေါင်းဆောင်ရွက်မှုတွေကိုအမြန်ဆုံးစဖို့မျှော်လင့်တယ်လို့အင်ဒိုနီးရှားသံတမန်ကဒီကနေ့ပြောကြားခဲ့ပါတယ်။
ကမန်းကြီးဒေါ်လာ 2.95 ဘီလီယံလောက်တန်ဖိုးရှိတဲ့အမေရိကန်ပြည်ထောင်စုကနောက်ဆုံးပေါ် F-35 ချက်တက်လေရဲ့စစ်နှစင်းကိုစင်ကုန်နေငွေရောင်းချဖို့အမေရိကန်ကတည်ပြုလိုက်တဲ့အကြောင်းဒီနေ့ပဲတာဝန်ရှိသူတယောက်ကတည်ပြုပါရယ်ခင်မီတိုက်လေရင်၄စင်းကနေစစ်နှစင်းထိဝယ်ယူဖို့စီစဉ်နေတဲ့အကြောင်းစင်ကုန်နေငွေကမနစ်ကပဲကြေညာထားတာပါကျောင်းနိုင်ငံငယ်ဖြစ်ပေမဲ့လည်းစင်ကူဟာဒေသတွင်းမှာအကောင်ဆုံးစစ်လက်နက်တွေတပ်ဆင်ထားတဲ့စစ်တပ်အတွက်ကာဝေးရေးအသုံးစရာကိုလည်းအမြောက်များသုံးစွနေတာဖြစ်ပါတယ်။ချက်တက်လေရင်တွေရောင်းချဖို့အမေရိကန်နိုင်ငံရဲ့ဌာနကတည်ပြုခဲ့ပြီးတဲ့နောက်ကွန်ဂရက်စ်တော်ကိုအကြောင်းကြားထားပြီးအတည်ပြုချက်ရဖို့စောင့်ဆိုင်းနေတဲ့အကြောင်းအမေရိကန်ကာဝေးရေးဌာနလူညိုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှု Agency DSCA ကပြောဆိုခဲ့တာပါ။အာရှပစိဖိတ်ဒေသမှာစင်ကူနိုင်ငံဟာမဟာဗျူဟာကျတဲ့မိတ်ဆွေနိုင်ငံတစ်ခုဖြစ်တယ်လို့လူညိုရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေမှာအခေအားကျတဲ့မိတ်ဖက်လည်းဖြစ်နိုင်ငံရေးတည်ငြိမ်မှုတွေစီးပွားဖွံ့ဖြိုးမှုတွေမှာအရေးကြီးတဲ့အင်အားစုလည်းဖြစ်တယ်ဆိုပြီးတော့လေအေဂျင်စီကပြောဆိုထားပါတယ်
။ American သမ္မတဒေါ်နယ်ထရမ့်ကတောင်ကိုရီးယားကနေတဆင့်မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ရဲ့မွေးနေ့အတွက်ဆုတောင်းစကားပါခဲ့ပါတယ်။ကင်ဂျွန်အန်ရဲ့မွေးနေ့ကိုမှတ်မိနေတဲ့သမ္မတထရမ့်ကမွေးနေ့ဆုတောင်းစကားပါဖို့တောင်းဆိုခဲ့တဲ့အတွက်ဂျာတာဘရီနေတို့ကဆုတောင်းစကားပါခဲ့ကြောင်းဝါရှင်တန်မြို့တော်မှာသမ္မတထရမ့်နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးချွန်အီယန်းကပြောကြားခဲ့ပါတယ်။သမ္မတထရမ့်ကမွေးနေ့ဆုတောင်းစကားအပြင်တခြားလက်ဆောင်ပေးခဲ့သလားဆိုတာကိုတော့သူကဒီကနေ့မပြောပါဘူး။ကင်ဂျွန်အန်ရဲ့မွေးနေ့ဟာဇန်နဝါရီလ၈ရက်နေ့လို့ယုံကြည်ရပေမဲ့ဒီကနေ့အဲ့ဒီနေ့ဖြစ်တယ်ဆိုတာကိုမြောက်ကိုရီးယားကဘယ်တော့မှအတည်မပြုပါဘူး။အမေရိကန်အစိုးရကတော့သူ့ကို1984မှာမွေးတယ်လို့မှတ်ထားတဲ့အတွက်ဒီနှစ်မှာ36နှစ်ပြည့်သွားပုံရပါတယ
်။တောက်ကြနေညာနေခင်ထိတ်တန်းရောင်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဆွေမြတ်မွန်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်သတင်းပါရီထဲမှာအရင်ဆုံးဒီကနေ့ဒေါက်ဆန်းစုကြည်တက်ရောက်ခဲ့တဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကြောင်းနဲ့စပါမယ်။ဒီကနေ့ဇန်နဝါရီလ10ရက်နေ့မှာကျင်းပတဲ့ကချင်ပြည်နယ်နေ့အခမ်းအနားတက်ရောက်လာတဲ့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြည်ရင်းစစ်ပွဲတွေရပ်သွားအောင်ဝိုင်းဝန်းကြိုးစားကြဖို့တိုက်တွန်းခဲ့ပါတယ်။ကချင်ရပ်ဖက်အဖွဲ့အစည်းတွေကလည်းကချင်မျိုးနွယ်စုတွေနဲ့တခြားလူမျိုးစုတွေစုပေါင်းနေထိုင်တဲ့ကချင်ပြည်နယ်မှာငြိမ်းချမ်းရေးအမြန်ဆုံးရနိုင်ဖို့မျှော်လင့်နေကြတဲ့အကြောင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကဆက်ပြီးပြောပြပါမယ်ရှင်
။ကချင်ပြည်နယ်မြေကြီးနားမြို့မနောကွင်းမှာဒီနေ့ကျင်းပရဲ့82ကြိမ်မြောက်ကချင်ပြည်နယ်နေ့အခမ်းအနားကိုနိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်တက်ရောက်ခဲ့ရာဖြစ်ပြီးဒါဟာ2020မှာသူ့ရဲ့ပထမဦးဆုံးပြည်နယ်ခီးစဉ်တစ်ခုလည်းဖြစ်ပါတယ်။ကချင်ပြည်နယ်နေ့ရဲ့အဓိကအခမ်းအနားတစ်ခုဖြစ်တဲ့မနောပွဲမှာပြည်တွင်းစစ်ရဲစေးရေးအတွက်ဝိုင်းဝန်းကြိုးပမ်းကြဖို့ဒေါက်တာဆန်းစုကြည်ဟာအဓိကထားပြောဆိုခဲ့သလိုမနောပွဲကျင်းပပုံ၅မြို့တဲကစစ်ပွဲကြီးအောင်နိုင်ခြင်းနဲ့ပတ်သက်ပြီးဘယ်လိုစစ်မျိုးကိုအောင်နိုင်ဖို့လိုရဲဆိုတာကိုပြောကြားခဲ့ပါတယ်။
ဒီပြည်တွင်းစစ်အောင်နိုင်ရင်နောက်ပြည်တွင်းစစ်တွေမဖြစ်အောင်လို့အဲ့လိုအောင်နိုင်ရင်မနှောပွဲကြီးကြပါတော့တခုကျင်းပနိုင်တဲ့အခြေအနေကိုရောက်အောင်လို့အလုံးကြိုးစားခြင်းပါလေဒီလိုစစ်ပွဲတွေဖြစ်ခြင်းကိုအောင်နိုင်ပြီဆိုမှကျမတို့နိုင်ငံကလည်းတကယ်တိုးတက်နိုင်မှာကျမတို့ပြည်သူတွေကလည်းခွင့်ပြုနိုင်မှာဖြစ်ပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီဒုဥက္ကဋ္ဌဦးကွမ်ကောင်အောင်ခန်းကတော့ဒီနေ့ကျင်းပရဲ့ကချင်ပြည်နယ်နေ့ဟာကချင်လူမျိုးတွေအတွက်အရေးကြီးတဲ့နေ့ဖြစ်ကြောင်းနဲ့ဒီကနေ့တစဉ်ဖက်ဒရယ်နိုင်ငံအတွက်အထောက်အကူဖြစ်တဲ့အခမ်းအနားဖြစ်လာဖို့မျှော်လင့်ကြောင်းလည်းပြောပါတယ
်။အကုန်လုံးတန်းစီအခွင့်အရေးရှိတဲ့အမျိုးပုံစံမျိုးနဲ့ဖြစ်သွားစေချင်ပါတယ်။
ကိုယ်ကတော့ဖက်ဒရယ်အနေနဲ့တည်ဆောက်တဲ့နေရာမှာဆောက်ပြီးရှိတဲ့အခမ်းအနားမျိုးပဲဖြစ်နေရှင်ပါလေ။ဒါမဲ့လက်တွေ့အောက်ခေပေါ်ရာဘလောက်ရှိအကောင်ခေပေါ်တယ်ဆိုတဲ့အပေါ်မှာတော့မူပြီးပါလိမ့်မယ်။ကချင်ပြည်နယ်မှာဂျင်းဖော်၊ရဝမ်၊လီစု၊လက်ချီ၊လော်ဝ၊ဆိုင်ဝါ၊စရဲကချင်မျိုးနယ်စုရဲ့ပါဝင်ရှမ်းပမာနဲ့တခြားတိုင်းဒေသမျိုးနယ်စုစုစုပေါင်း
89年，内塘一段，各县民政局超过十栋，六栋上边嘛，就是没路嘞。你妈那个一万三百，现金户一定不好耶，我给他，我没有要求个服务员给我表白的。现金户也，那个过了最高才可以呢。第二年嘛，那个也影响也过了，先不超过啊，多的话，那对的嘛，好少些嘞。什么情况？俺六个是估计嘛，是吧嘞？这些东西呢，包围着，不嘛阿些嘛，什么情况？俺六个还有加班是吧？
当单那边嘛，单人单位办的，通过啊，李泽康、槟榔水泥部压力的干的，单人单西龙泥牛木的上南一路，比利下苏亚西干的六六一个压给办的，通过啊，李泽县十二月十一嘛，各县边呢，江西尼拉干也不他妈进西位嘛，各县边呢，苏亚配合配置南一边，大哥公表的奶奶，第二个各县边呢，那片怎么开呀吧？ 所以讲，那是对亚洲槟榔尼拉干个东进金马塔比，埃里尼拉干就讲的，帮多少对你讲，我在德国也是他吧嘞。对多少对你讲，对讲的，democracy呢，法律比亚洲的少不，当然啦，阿龙比亚洲生呢，不帮上位家务，那个诺他们家无文明啊，个前边的那一段东文化北部带动个吧嘞。
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံး phone တွေရော iOS စနစ်သုံး phone တွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းစာမားတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
VOA ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်အခုရခိုင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြပေးပါဦးမယ် မြောက်ဦးမြို့နယ်နဲ့အမ်းမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့အေအေတို့ကြားတိုက်ပွဲတွေပြင်းထန်နေပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပါပစ်ခတ်နေကြပါတယ်။မနေ့ကတော့မြောက်ဦးမြို့နယ်ဥဖိုခန်းကျေးရွာမှာလက်နက်ကြီးကြီးကြပြီးအရသာ၄ရောက်တန်းရာရသွားပါတယ်။ဒီကနေ့အထိရခိုင်မြောက်ပိုင်းကနောက်ဆုံးရတိုက်ပွဲသတင်းတွေကို VOA
သတင်းတော်ကိုတက်နိုင်ကပြောပြပေးထားပါတယ်ရှင်။အမျိုးနေနဲ့မြောက်ဦးမြို့နယ်အုပ်ဖို့ခန်းကျေးရွာဒီမှာလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုတွေဟာမနေ့ကအထိပြင်းထန်နေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။
โอเคมันนี่ก็ยานี่ตรงไหนเล่ามาบ่เนาะตั้มโดดีเต็งจิตต่อพยาเต็งจิตต่อตาวมาชีเรตั้มโดดีจ้องอันนี้บิดอดีอุปโภคการแพ็กโกเส้นละเดอันนี้เฉยมาไม่ปอกกาละบาผิดตาเราไม่ตีบุบ่เนาะเออไอ้เราจังไอ้ตั้มโดดีจ้องอันนี้บิดอคิดแต่เฉยมาดีอุปโภคการก็เลี้ยวกันยาต่อละชีเดอันนี้เลี้ยวกูกูเหมียวซื้อบ่ได้
အမြောက်ကနေတော့မနေ့ကဒီတနေ့လုံးလောလောကြာနေရတယ်ပေါ့နော်အုပ်ဖို့ကံကြည်ရွာကတန်ရာရရှိတော်သူတွေကိုမြောက်စေးုံကိုပို့ဆောင်ထားပြီးအဲ့ဒီထဲကကလေးရဲ့တန်ရာရှင်နေဆိုရင်ရတယ်လို့အုပ်ဖို့ကံကြည်ရွာသားတူဦးကပြောပါတယ်။အော်ကလေးကတနေ့ကြောကလေးကသူကဟိုရှေ့တောက်ပါလားဒီကောရှေ့တောက်မှာနေနေဟိုဖြစ်တော့တယ်သူကတော့ကလေးဆိုတော့နေနေစိုးနေတာပေါ့အောက်ကကလေးဆိုးမှာပဲရှိတယ်
ဒါပြင်အမျိုးနေဖတ်မှာလဲလက်နက်ကြီးတန်တွေကိုတနေကုန်ကြားနေရပြီးစစ်လေရင်တွေလေတနေကုန်ပြန်ဝေးနေတယ်လို့အမျိုးနေပြင်နေလှတ်တော်ကိုယ်စားလေဦးခင်မောင်ထေကပြောပါတယ်။ကိုယ်မနစ်များကတော့ညာကိုနိုင်အချိန်လောက်ရှိတော့ချစ်ခွေးကိုနိုင်ပေါ့နော်အဲ့ဒီချိန်လောက်တော့အတန်ကြီးပြနေရတယ်လက်နက်ကြီးမနစ်တန်နေတယ်ဒါကတော့ကျွန်တော်တို့ကလည်းဒီဒီကိုခက်တယ်ငါဆိုတော့ကျွန်တော်ကြားနေရတာကတော့ဒီလေရန်
ရတပ်တို့တိုက်ပွဲတွေဖြစ်ပေါ်တာတွေရှိပြီးအသေးစိတ်ရှက်လက်ကိုမသိရသေးပေမဲ့မြောက်ဥမျိုးနယ်ဖက်မှာတိုက်ပွဲဖြစ်ပေါ်တာမရှိဘူးလို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ်
ရခိုင်တိုင်ပွေးရှင်နေတဲ့ပတ်သက်ပြီးအနောက်ပိုင်းတိုင်းစစ်ထောင်နယ်ချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကိုပြောရေကဆက်တွေ့ဖြစ်ပေမဲ့တဆုံတရာဒေတုရှင်မရရှိခဲ့ပါဘူးအစိုးရတပ်နဲ့ရခိုင်လက်နက်ကင်အဖွဲ့တို့တနှစ်တာဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွင်မှာရသတေဆုံးသူ
ရခိုင်လက်နက်ကင်အဖွဲ့ဟာရခိုင်ပြည်နယ်ထဲမှာရှေ့ရှားဖို့ကြိုးစားနေတယ်လို့တမ်တော်ဘက်ကလည်းရခိုင်ပြည်နယ်မှာရှေ့ရှားနေထိုင်တာကိုလက်မခံတာကြောင့်ရခိုင်မြောက်ပိုင်းတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေမှာဖြစ်တယ်လို့ရခိုင်ရဲလေးလာတုံသားသူတွေကတုံသားထားကြပါတယ်
တရားလွှတ်တော်ရှင်နေဦးကိုနီကိုတနက်နေ့ပြတ်မှုအတွက်တည်ရန်ပေးခံထားရသူကြည်လင်းနဲ့အောင်ဝင်းစိုးတို့ရဲ့အယူခံကိုတရားလွှတ်တော်ချုပ်ယုံကဒီကနေ့ပယ်ချလိုက်ပါတယ်။တချိန်တည်းမှာပဲဒီမှုမှအဓိကပါဝင်ပတ်သက်ခဲ့သူတွေဖြစ်နှစ်တူထောင်ဒဏ်ချမှတ်ခံထားကြရတဲ့ဇေယျဖြိုးနဲ့အောင်ဝင်းထွန်းတို့ကိုပြစ်ဒဏ်တိုးမြှင့်ပေးဖို့တရားလိုဘက်က
တင်သွင်းတဲ့အယူခံကိုလည်းအလားတူပယ်ချခဲ့တာကြောင့်တရားလိုရှေ့နေတွေကအထူးအယူခံဝင်ဖို့ဆက်လုပ်သွားမယ်လို့ပြောပါတယ်ဒီသတင်းကို VOA သတင်းတောက်မေခါကပေးပို့ထားပါတယ်ရှင်မင်းနာရောင်ဒေသိမ့်မှာတရားလွှတ်တော်ရှင်နေဦးကိုနီကိုတနက်နေ့ပြစ်ခတ်မှုနဲ့ကြီးလင်းတဲ့အောင်ဝင်းစော်တို့ကိုတည်ရန်ပေးတာအတွက်အတီးပြုတ်လက်ခံလိုက်တဲ့ဆိုရင်ဒီမှုမှာအဓိကပါဝင်ပတ်သက်နေသူတွေအတွက်ထောင်ဒ
ကြည်လင်းနဲ့အောင်ဝင်းစော်ကိုကြားမှတ်တဲ့ဒေသနေဦးသားအတူတူပဲကျန်တဲ့ပြည်စီမှုနိုင်ငံတော်ကလည်းဒီကိစ္စနဲ့ပတ်သက်ရင်ရာစုပြည်စီမှုမှာတိတိတုံညာနဲ့ကုသကုပိကာကွေးမြေသော2019နဲ့နေရာကျိုးပေါ်သဝနေနေတိကာကွေးအရာပဲသွားသိနေဆိုတဲ့အနေထားကိုပြည်စီမှုတကယ်လားသူလည်းပဲခါတယ်အားလုံးပေါ့ဗျာနေရာပြောရတဲ့သူ့ပြေဖို့ပေါ့အဝင်ဒီမှာလည်းသူ့ပြေဖို့အဲ့ဒါတွေပါပေါင်းရုံပြီးတော့အကုန်လုံးပိတ်ခါရည်ငားမှုစလုံးပတ်လည်လိုက်ပါတယ်ဒါကိုကျွန်တော်တို့ကတော့အထူးယူကံဝင်ဖို့ကျွန်တော်ကဆုံးဖြတ်ချက်ရှိသေးတာပါသက်ဆိုင်ကံကံရှင်များနဲ့ညီနိုင်တိုင်နေပြီးတော့ကျွန်တော်တို့နှစ်လအတွင်းတော့အမြင်တက်မှာပါ
ထောင်နဲ့ငားနဲ့ထမှတ်ခံထားရတဲ့ဇေယျဖြူကိုတေရန်ထိုက်စီတဲ့ပုံမှန်နဲ့အရေးယူပေးဖို့ထောင်နဲ့သုံးတဲ့ချမှတ်ခံထားရတဲ့နောက်ထပ်တရက်ခံအောင်ဝင်းထုံးကိုပြည်ထောင်တုံးမြင့်ပေးဖို့တရက်လိုဘက်ကယူကန်လျှောက်ထားခဲ့တာကိုနေပြီးတော့တရားလွတ်တော်ရုံးချုပ်ကဒီကနေ့ပယ်ချလိုက်တာကြောင့်ဥပဒေလမ်းကြောင်းအရအထူးယူကန်ဆက်သွားမှာဖြစ်ကြောင်းပြောသွားတာပါ2019ခုနှစ်ဇန်နဝါရီလတုန်းကတနက်သမားကြည်လင်းကပြပခီးကနေပြန်လာတဲ့ဥက္ကိုနီကိုရန်ကုန်လေစိတ်မှာအနီးကပ်လုကြံခဲ့တာဖြစ်ပါတယ်ဒီအမှုကိုနှစ်နှစ်ကျော်ကြာစစ်ဆေးပြီးတဲ့နောက်လုကြံသူကြည်လင်းနဲ့ခိုင်းစေသူလို့ဆိုတဲ့အောင်ဝင်းစော်တို့ကိုမတိမ်မချင်းကြိုးကွင်းဆွတ်တက်ဖို့2019 February 15ရက်နေ့မှာအမိန့်ချခဲ့တာပါအောင်ဝင်းစော်ကိုထွက်ပြေးနိုင်အောင်ကူညီခဲ့သူအောင်ဝင်းထွန်းကိုတော့ထောင်နဲ့သုံးနှစ်နဲ့လူတက်မှုအတွက်ငွေကြေးထောက်ပံ့သူလို့ဆွဲချက်တင်ခံရတဲ့ဇေယျဖြိုးကိုတော့ထောင်နဲ့၅နှစ်ချမှတ်ခဲ့ပါတယ်ဥက္ကုဏီအမှုမှာအဓိကတရားခံလို့ယူဆကြတဲ့အောင်ဝင်းခိုင်ကတော့ဒီကနေ့ထိလွတ်မြောက်နေဆဲဖြစ်ပါတယ်တရားလိုရှိနေတဦးဖြစ်တဲ့ဦးနေလာကလည်းဥပဒေရဆက်လုပ်တင်တာတွေလုပ်မယ်လို့ပြောဆိုလိုက်ပါတယ်
ဇေယျဖြိုးနဲ့ပတ်သက်တဲ့အပိုင်းကတော့ဟိုဥဒေရဆရာတို့ဘက်ကလည်းလှုပ်ဆက်ရှိတာဆက်နေတော့ပါဒါကျွန်တော်တို့အချိန်နဲ့ပြောနိုင်တယ်တကယ်တမ်းပြောမယ်ဆိုလို့ရှိရင်နှစ်ကျိုးတော့ကြာပါဘာလို့ဆိုတော့ तू ကဥကိုနေကိုလှုပ်ပြန်ပြီးရဲ့လှုပ်ပြန်ပြီးရဲ့နောက်ပိုင်းမှာနောက်ကိုနေဝင်းကိုထပ်မံပြီးတော့တနန်းနဲ့ပြခဲ့တဲ့အပိုင်းမှာအမှန်တကယ်အားပြောမယ်ဆိုလို့ရှိရင်သေတံဒီကျွန်းတန်ထိုက်ပြင်းတဲ့ဒီမှုကျိုးလုံပြီးတော့တစ်ဆက်ဆက်ထဲတော့နှစ်တိကားမြေရတယ်ဒီနောက်ထပ်ပြီးမှုတစ်ခုနဲ့ဒီရင်းတရားဆွဲမယ်ဒီချိန်မျိုးမှာအခုတော့ဒီလိုသူတချိုးဝေးပေါ့ဒါလည်းဥပဒေကဟိုတရားရုံးတွေကဆုံးဖြတ်ကြရအမှန်ကန်တယ်လို့ပဲဟိုစပါတယ
်ဒီကနေ့တရားရုံးစီရင်ချက်ပေါ်တရားခံဘက်ကရှင့်တွေရဲ့သဘောထားကိုသိအောင်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခဲ့တာမရှိခဲ့ပါဘူးရှင့်နေကြီးဥကိုနီလောက်ကျန်တပ်ဖြတ်ခံရမှုမှာနောက်ွယ်ကစီခိုင်းသူအဖြစ်ဖန်ဝရန်အထုတ်ခံထားရပြီးတရားခံပြည်အနေနဲ့သတ်မှတ်ခံထားရတဲ့အောင်ဝင်းခိုင်နဲ့ပတ်သက်ပြီးလဲထိုက်တန်နဲ့ပြည်တန်ချမှတ်ပေးနိုင်မှုသက်ဆိုင်ရာကထိထိရောက်ရောက်ဆက်လက်အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့တရားလိုရှင့်နေဥရောပဆန်အောင်ကပြောဆိုလိုက်ပါတယ်အခုချိန်ထိရော ဖမ်းမမိသေးတဲ့အောင်ဝင်းခိုင်ကိုကြည်လင်းတို့လိုပဲအမြင့်ဆုံးပြစ်ဒဏ်ပေးနိုင်တဲ့လုတ်ကြံတပ်ဖြတ်မှုပုံမှ3လနဲ့တစ်ခညင်းဆောင်34နဲ့ဆွဲချက်တင်ထားသလိုဖမ်းဝရမ်းလည်းထုတ်ထားသေးပါအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥပဒေအကြံပေးတရားလွှတ်တော်ရှင်နေဦးကိုနီလုတ်ကြံခံရတာလာမယ့်ဇန်နဝါရီ29ရက်နေ့ဆို3နှစ်ပြည့်ပါတော့မရှင
်တော်ရရှင်များရှင်ဒီဥသမရာရှိချင်းပင်မကြခင်မြန်မာနိုင်ငံကိုလာမယ်ဆိုပြီးသတင်းတွေထွက်နေပါတယ်။သတင်းထွက်နေတဲ့အတိုင်းသာဖြစ်လာမယ်ဆိုရင်တော့တရုတ်နိုင်ငံရဲ့သမရာအဖြစ်တာဝန်ယူခြင်းကစလို့မြန်မာနိုင်ငံကိုပထမဆုံးတရားဝင်ခီးစဉ်အဖြစ်ထူးခြားလိမ့်မယ်လို့လည်းခန့်မှန်းနေကြတာပါ။ကမ္ဘာမှာတနေ့တခြားဩစာအရှိန်အဝါကြီးထွားလာနေတဲ့တရုတ်နိုင်ငံနဲ့ရင်းနှီးတဲ့ဆက်ဆံရေးကနေမြန်မာနိုင်ငံအနေနဲ့ဘယ်လိုအကျိုးမြတ်တွေမျှော်လင့်နိုင်ပါသလဲ။ဆက်ဆံရေးမှာသတိထားစရာရောဘာတွေများရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်စီစဉ်ကကြိုဆိုပါရရှင
်။လာမယ့်စနေညတိုက်ရိုက်လေလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစီရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းစီစဉ်တွေမှာတော့ဒီထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေအပြင်အမျိုးသမီးကန္တာတုတ္တဆောင်လေအမေရိကန်တခွင်စီစဉ်တဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနှာစင်ကြရမှာပါလိုင်းဒိုမီတာ1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲဓာတ်ရိုက်ဖန်ယူနှာစင်နိုင်ပါတယ်။တောက်ကြနေ့ညပဲ VOA စီစဉ်တွေကိုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတောက်ကြညဉ့်နေချင်းထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမရှင်
။ UN နိုင်ငံတကာမြို့တော်လေရင်ဝင်ကနေပြန်တက်ပြီးမြေချခင်မှာပဲပြစ်ချရာကလူပေါင်း186ယောက်တည်ဆုံးရတဲ့ Ukraine ခီးတဲ့တွင်လေရာမစ်ဆိုင်းတုံးနဲ့ပြစ်ချခံရမဟုတ်တဲ့အကြောင်း UN ရပ်ဖက်လေကြောင်းဌာနကြီးကပြောလိုက်ပါတယ်။မစ်ဆိုင်းတုံးနဲ့ပြစ်ချခံရတာမဟုတ်တဲ့အကြောင်းအပတ်စာတာကဒီနေ့သတင်းစာရှင်းလင်းပွဲအတွက်မှာညှင်းဆန်သွားတာပါ။ UN ထိတဲ့တပ်မှုတယောက်ကိုအမေရိကန်ကလေကြောင်းကတုတ်တင်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့ UN ကအမေရိကန်တပ်တွေခြေစိုက်ထားတဲ့ UN နိုင်ငံကလီဒါစကန်တစ်ခုကိုပထိန်တမဆန်တုံးနေနဲ့တက်ခိုက်ခဲ့တဲ့နေ့မှာပဲလေရင်ဖြစ်ချာဖြစ်ပါတယ်။ UN ကတော့လေရင်ဖြစ်ချမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်မှုအမေရိကန်ကအမျိုးသားတရားဥပဒေဆောင်ရေးလုံခြုံမှုဆရာပုတ်ဖွဲ့ကိုလည်းဖိတ်ကြားထားပါတယ်။လေရင်ထုတ်လုပ်တဲ့ဘုံရင်းကုမ္ပဏီနဲ့ပြစ်ချတဲ့လေကြောင်းလိုင်းရဲ့နိုင်ငံဖြစ်တဲ့ယူကရိန်းနိုင်ငံကလည်းစုံစမ်းစစ်ဆေးမှုတွေမှာပူးပေါင်းပါဝင်နေကြတာပါ။တရုတ်တော်နဲ့ထရန့်နေတဲ့ UN နိုင်ငံပေါ်နောက်ထပ်စီးရီးယားရေးယူမယ်ဆိုရင် Congress လွှတ်တော်ရဲ့အတည်ပြုချက်ရယူရမယ်ဆုံးဖြတ်ချက်တစ်ချက်ကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။မနေ့ကမဲခွဲရမှာတော့လူများစုဖြစ်တဲ့ဒီမိုကရက်ကိုယ်စားလှယ်အားလုံးနီးပါးနဲ့အတူ Republican ကတချို့ကလည်းထောက်ခံမဲ့ပေးခဲ့ပြီးထောက်ခံမဲ့224မဲ့ကန့်ကွက်မဲ့194မဲ့နဲ့အတည်ပြုလိုက်တာပါ။တရုတ်သမားရှီချင်းပြည်ရဲ့ရှီသတင်းမှနောက်မှမြန်မာနိုင်ငံကိုတွားရောက်မဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနကဒီနေ့ပဲအတည်ပြုပါတယ်။သမားဦးဝင်းမင်းရဲ့ဖိတ်ကြားချက်အရနိုင်ငံတော်ခီးစဉ်ဖြစ်ရှီသတင်းပြတောက်ချန်တဲ့စနေနေ့မှာမြန်မာနိုင်ငံကိုလာရောက်မှဖြစ်တဲ့အကြောင်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရဟွာချွင်ရင်းကိုကူကပ်ပြီးတရုတ်တန်ယုံရဲ့ Facebook စာမျက်နှာကဖော်ပြခဲ့တာပါ
။တောက်ချန်နေညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးပြောပြပေးသွားတာဖြစ်ပါတယ်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Dexter Windirat ဖြစ်ပါတယ်ရှင်။အခုအသံလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပြခြင်းမှာတော့ Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအပိနာစင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this is